ဒေါန်ဆန်းစုကျင်နဲ့အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့တွစ်ဆုံမှုကဘာတွေများနားလည်မှုရခဲ့လဲခင်ဗျာ
။ကျွန်တော်တို့ခု NCA လက်မှတ်ကြီးထိုးပြီးတဲ့နောက်ပိုင်းမှာ NCA ကိုချီခံပြီးတော့ကျွန်တော်တို့ရည်ချွေးထားတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိုကျွန်တော်တို့အတည်ပြုနိုင်ပြီဖြစ်ပါတယ်။အဲ့ဒီမှာ NLD ကပါဝင်ပါတယ်။ထို့တွေ့ကြောင့်အဲ့ဒီငင်းချိုင်းစစ်စစ်မှာ NLD နဲ့ကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းကြမှာမူပေါင်းမှုတွေနှိမ့်ထိုင်မှုတွေပုံမှန်လောက်သွားနိုင်ဖို့အတွက်ကျွန်တော်တို့ထိန်းထိုင်ထားပါတယ်အဲ့ဒါမျိုးကဖြစ်နိုင်လို့ရှိရင်တော့ပေါ့လေ focal point ပုံစံမျိုးနဲ့ထားမလားဒါမှမဟုတ် joint committee ပုံစံမျိုးနဲ့ထားမလားအဲ့ဒါမျိုးလုပ်တင်တယ်ဆိုတာကျွန်တော်တို့အနေနဲ့ပြုထားပါတယ်ဆိုတော့ NLD ကကြာခင်မှာစင်ပါပဲသူတို့ရဲ့ဘဟု committee ကြီးဝေးမှာအဲ့ဒါမျိုးကိုတင်ပြပေးပါမယ်ဆိုပြီးတော့တဲ့လေဥက္ကဋ္ဌတော်ဆန်းစုကြည်ကကျွန်တော်တို့ပြောပါတယ်နောက်ဒုတိယအနေနဲ့ကတော့စိုင်းရင်တလင်းတကိုင်တော်လိုက်ဖြည့်ရှိသေးပါလက်မှတ်ထိုးတဲ့ဖွဲ့နဲ့လက်မှတ်မထိုးတဲ့ဖွဲ့ဆိုပြီးတော့ရှိပါတယ်ဆိုတော့ကျွန်တော်တို့အတ္တိကတာဝန်ကအဲ့ဒီလက်မှတ်ထိုးတဲ့ဖွဲ့နဲ့လက်မှတ်မထိုးတဲ့ဖွဲ့ပြန်လည်ပြီးတော့မှပေါင်းစည်းပြီးတော့အဲ့ဒီနိုင်ငံရေးဆွေးနွေးခွင့်မှာကျွန်တော်တို့တူတူကပါဝင်နိုင်ရေးကိုကျွန်တော်တို့ဆောင်ရွက်ဖို့လိုအပ်ပါတယ်အဲ့လိုဆောင်ရွက်တဲ့နေရာမှာကျွန်တော်တို့အစိုးရဖက်ကလည်းပြောပါတယ်အစိုးရဖက်ကလည်းပဲတော့ကိုကျွန်တော်တို့ကိုစက်နိုင်စစ်ပြပို့ဖို့သူနည်းလကောင်းဒီနေ့ NLD နဲ့တွေ့တဲ့ခါမှာလည်းဒီအကူကျွန်တော်တို့ပြင်ပြပါတယ် NLD အနေနဲ့NLD ဆိုအပ်ဖြစ်ခြင်းပေါ်လေကျွန်တော်တို့ပြည်တွင်းငင်းချမ်းရေးကိစ္စအတွက်လက်မှတ်မထိုးသေးတဲ့ဖွဲ့တွေကိုတီချာဖိတ်ခေါ်ပြီးတော့သူတို့နိုင်ငံရေးဆွေးနွေးပွဲရှင်းစစ်မှာပါဝင်လာနိုင်ရေးတွေဆောင်ရွက်ပေးပါဆိုပြီးတော့ကျွန်တော်တို့တင်ပြထားပါတယ
်။ Okay
အဲ့လိုတင်ပြတာကို NLD ဖက်ကနေပြီးတော့လက်ခံပါတယ်။ဒါပေမဲ့သူတို့အနေနဲ့ကအာနာဆွေးပြောမှုမလုပ်ခင်တနည်းအားဖြင့် NLD ရအစိုးရအခိုင်အမာမဖွဲ့စည်းခင်ဆက်ကြမှာတော့ဒါဒီကိစ္စလက်မှတ်မထိုးသေးတဲ့ဖွဲ့တွေနဲ့တွဲဆုံဖို့ကတော့မဖြစ်နိုင်သေးပါဘူး။ဒါပေမဲ့အဲ့ဒါမဖြစ်နိုင်သေးပေမဲ့သူတို့အနေနဲ့ငင်းချင်ဖြစ်စဉ်ကိုဥပေက္ခပြုတော့မဟုတ်ဘူး။လက်မှတ်မထိုးသေးတဲ့ဖွဲ့တွေကိုမတွဲဆုံချင်လို့လည်းမဟုတ်ဘူး။အချိန်နေကြလူဖြစ်နေသေးပါသေးတယ်။ဒါပေမဲ့သူတို့အနေနဲ့လက်ဖက်စလုံးပူပေါင်းနိုင်ရင်တော့လက်မှတ်မထိုးသေးတဲ့ဖွဲ့ငင်းချင်ဖြစ်စဉ်မှာပါဝင်လာနိုင်ရေးကိုလည်းစူးစားဆောင်ရွက်ပေးပါမယ်ဆိုတဲ့ဟာသူတို့အနေနဲ့ပြောပါတယ်။တော့တတိယအနေနဲ့ကျွန်တော်တို့အဓိကထားပြီးတော့ပြောနေတာအခုကျွန်တော်တို့သွားနေတဲ့ငင်းချင်းဖြစ်စဉ်နဲ့နိုင်ငံကြီးဆွေးနွေးပွဲတွေဟာဆွတ်တော်ပြင်ပမှာဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်ဆိုတော့ NLD ဆိုရဖြစ်လို့ရှိရင် PP ဆွတ်တော်တိခေါ်လို့ရှိရင် PP ဒါဆွတ်တော်တွင်မှာဆောင်ရွက်ရမယ့်ကိစ္စကို NLD ကဦးဆောင်ပြီးတော့ဆောင်ရွက်ရတော့မှာဖြစ်ပါတယ်အဲ့ဒီမှာလည်းပဲကျွန်တော်တို့အနေနဲ့ဆွတ်တော်တွင်မှာဆောင်ရွက်ရမယ့်ကိစ္စနဲ့ဆွတ်တော်ပြင်ပမှာကျွန်တော်တို့လှုပ်ဆောင်ရမယ့်နိုင်ငံကြီးဆွေးနွေးပွဲနဲ့ငင်းချင်းဖြစ်စဉ်ကိုအန်ချင်းငင်းကြီးသားလေးပူစီစီနဲ့ဆောင်ရွက်နိုင်ဖို့လိုအပ်တယ်ဆိုတာကျွန်တော်တို့အနေနဲ့ပြင်ပြထားပါတယ်။ဒါကူ NLD နေနဲ့လည်းနားလေပါတယ်။ဒါကူပြန်ဆန်အကူအညီပေးချဖို့ဆိုပြီးတော့ကျွန်တော်တို့အနေနဲ့
နိုင်ငံရေးဆွေးနွေးပွဲတွေမှာဒေါအောင်ဆန်းစုကြည်ကဘယ်လိုမျိုးပူးပေါင်းပါဝင်မှုခရီးပေးခဲ့တာများရှိလဲခင်ဗျ
။ကျွန်တော်တို့အနေနဲ့ဘယ်လိုပုံစံမျိုးဆိုတာကတော့သူတို့ကလည်းကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိုကျွန်တော်တို့သူတို့လည်းပါဝင်ပြီးတော့ရည်ရွယ်တာဖြစ်တော့သူတို့လည်းသိတယ်။ကျွန်တော်တို့ပါဝင်ပူးပေါင်းဆောင်ရွက်မှုအားလုံးကတော့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွင်းမှာပဲကျွန်တော်တို့ဆောင်ရွက်ရမှာဖြစ်ပါတယ်။အဲ့ဒီပေါင်းပင်ပမှာဆောင်ရွက်ဖို့ကျွန်တော်တို့ပြုတာမဟုတ်ပါဘူး။ဒါပေမဲ့တစ်ဖက်မှာလည်းပဲခုနိုင်ငံရေးအပြောင်းအလဲတွေရှိတယ်။အဆိုးရအပြောင်းအလဲတွေရှိတယ်ပြီးတော့ကျွန်တော်တို့ EAO ထဲမှာလည်းပဲတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းထဲမှာလည်းပဲလက်မှတ်ထိုးနိုင်တဲ့ဖွဲ့နဲ့မထိုးနိုင်သေးတဲ့ဖွဲ့တွေရှိနေတဲ့ပုံမှာကျွန်တော်တို့ခုကြီးဆွေးထားတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိုပြောင်းလဲပြင်လဲဖြစ်အောင်ကျွန်တော်တို့ကြီးထားတာဖြစ်ပါတယ်ဆိုတော့အချိန်ဤအချိန်ခါတောင်းဆိုတဲ့ခါပြီးတော့အချိန်ဤပြောင်းလဲလာတဲ့ခါကျွန်တော်တို့အခက်အခဲမရှိဘဲနဲ့ပြောင်းလဲနိုင်အောင်ပြင်ဆင်ကြီးဆွေးနိုင်အောင်အတိပြုံနိုင်အောင်ကျွန်တော်တို့လုပ်ထားတာဖြစ်တဲ့အတွက်အဲ့လိုပူပေါင်းဆောင်ရွက်မှုမှာဘာမှခက်ခဲမရှိပါဘူးလို့ကျွန်တော်အဲ့လိုပဲသုံးသပ်ပါတယ
်။လာမယ့်ဇန်နဝါရီလမှာကျင်းပမယ်ပြည်တော်စုညီငယ်ညီလာခံမှာတက်ရောက်မယ့်ကိုယ်စားလှယ်ဥယျာ900အထိအောင်ရှိတယ်ဆိုလို့ဆရာရယ်။ဒါကထိရောက်မှုရှိနေမလားနောက်ပြကြတော့အရင်ကလုပ်ခဲ့တဲ့ညောင်နှပင်လိုမျိုးဖြစ်မလားဆိုမျိုးအမြင်တွေပေါ်မှာကိုဆရာဘယ်လိုများသဘောထားလဲခင်ဗျ။
ညောင်နှပင်လိုပုံစံကတော့လုံးဝမဖြစ်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာဘာအကြောင်းအရာဆွေးနွေးမလဲ။ဆွေးနွေးမယ့်အကြောင်းအရာကိုဘသူကပြင်ပြတယ်ဆိုတဲ့ပုံမှာစီကံပါတယ်နံပါတ်1နံပါတ်2ပါဝင်ပတ်သက်တဲ့လူတွေကဟိုတုန်းကလိုဆွေးနွေးခွင့်မပေးဘဲနဲ့တစ်ဖက်ကနေပြီးတော့ချက်ထိန်ချုပ်တဲ့ပုံစံမျိုးမဟုတ်ဘူးကွာကျွန်တော်တို့ခုချိန်မှာကျွန်တော်တို့အစိုးရဖက်ကရယ်ကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်တော်နိုင်ရေးဖက်ရယ်နိုင်ငံရေးပါတီတွေကနေပြီးတော့တုံးပွင့်ဆိုင်ပုံစံမျိုးနဲ့တောက်ကိုကျွန်တော်တို့ကြီးကြပ်ပြီးတော့ဆောင်ရွက်တာဖြစ်ပါတယ်အချိန်ကြီးက NLD ရေကုပ်ပွင့်နိုင်လာပြီးတဲ့နောက်ပိုင်းမှာတက်မတော်နေတာဟိုတုန်းကလိုအစိုးရတက်မတော်နဲ့လွတ်တော်ကိုတစ်ခုထည့်နေတဲ့ကျွန်တော်တို့ချင်းကပ်ဖို့ကအပြင်သာပြောင်းလဲနေပြီဖြစ်ပေမဲ့ကျွန်တော်တို့အဓိကဆောင်ရွက်ဖို့ကဒီတိုင်းပြည်ရဲ့ပြည်ထနာကိုနိုင်ငံကြီးပြည်ထနာကိုနိုင်ငံကြီးနည်းနဲ့ဖြည့်ဆင်းနိုင်ဖို့ဆိုတဲ့ NCA စာချုပ်မှာကျွန်တော်သဘောတူထားတဲ့ကိစ္စကိုကောင်းတင်ဖို့ခုဖြစ်တယ်သူတို့ကြောင့်လူကိုကြည့်ပြီးတော့ဒလုံးများပါတယ်ဒလုံးနေပါတယ်ဆိုပြီးတော့ပြောလို့မရပါဘူးဒီတိုင်းပြည်မှာလူတန်ပေါင်း900ဆိုရှိပါတယ်အဲဒီတန်ပေါင်း900ထဲမှာလည်းတိုင်းရင်းသားလူမျိုးပေါင်းစုံရှိပါတယ်ဒီတိုင်းရင်းသားလူမျိုးပေါင်းစုံထဲမှာလည်းပဲကျွန်တော်တိုင်းရင်းသားချင်းနဲ့တိုင်းတော်ထိုင်ချင်းဖွဲ့စည်းအများကြီးရှိတယ်နိုင်ငံရေးပါတီတွေရှိတယ်အစိုးရရှိတယ်တပ်မတော်ရှိတယ်ဆိုတော့ဒီပြဿနာကိုဖြေရှင်းဖို့အတွက်ကျွန်တော်တို့လည်းအနေနဲ့တခေတ်ထေးထေးဝင်ဝင်ပါဝင်ဆွေးနွေးနိုင်တဲ့ခေါင်းဆောင်အများကြီးသူကပါတယ်အဲဒီအတွက်ကြောင့်လူဦးရေနေတာများတယ်ဆိုတဲ့ဟာကိုကျွန်တော်အနေနဲ့အဓိကထားပြီးတော့မြင်မြင်ဖို့ပြဿနာကိုကျွန်တော်တို့ဘယ်လိုချင်းကမလဲဘယ်လိုဖြေရမလဲဆိုတာပူတိကကြားတယ်လို့ကျွန်တော်မြင်တယ်
ဆရာအရဖေကကျေးဇူးတင်ပါတယ်ခင်ဗျာ